မနက်ကဟာအခုချိန်ထိလေယာစိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်တဲ့အပြင်ပြည်သူလူထု80ရာခိုင်နှုန်းလောက်ဟာလည်းကြီးလက်တောရွာမှာနေထိုင်နေကြကြောင်းဒါကြောင့်လေယာစိုက်ပျိုးရေးကိုအခြေခံတဲ့စစ်မှုနိုင်ငံဖြစ်လာအောင်စီးပွားရေးလုပ်ငန်းရှင်တွေကဝိုင်းဝန်းစဉ်းစားပြီးဒီကဏ္ဍမှာပုံမှုရင်းနှီးမြှုပ်နှံပေးကြဖို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့တာ
ပါ။စီးပွားရေးနိုင်ငံကိုဟိုလေယာစိုက်ပျိုးရေးကိုအခြေခံတဲ့ဖြစ်မှုစက်မှုနိုင်ငံဖြစ်အောင်လုပ်လို့မရဘူးလား။ဥပမာအချင်းစကန်ဒါနဲ့နယူးဇီလန်တို့ဒီလိုဟာမျိုးအဲ့လိုမဥမတည်တဲ့ဘူးလားဆိုတော့ကျွန်တော်ရင်းနှီးမြှုပ်နှံအားလုံးဝိုင်းပြီးတော့ရှင်းပြကြည့်ချင်တယ်။အဲ့ဒီလိုလုပ်မယ် solution စီးပွားရေးလုပ်ငန်းရှင်တွေကအစကတည်းကစီမံကိန်းချပြီးလုပ်ရပါလိမ့်မယ်။ဒီနေရာစိုက်ပျိုးရေးတိုးတက်မှုနဲ့စက်မှုကဏ္ဍဆိုတိုးတက်မှုဘယ်လိုချိတ်ဆက်ပြီးတော့လုပ်မလဲ။အဲ့ဒီကနေပြီးတော့စီးပွားရေးအောင်မြင်အောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားကြည့်ကြပါလိမ့်မယ်။ဥပမာဆိုစီးပွားရေးအနေနဲ့ကျွန်တော်တို့နေရာထက်ကုန်ပစ္စည်း60လောက်ကျန်တုန်းဟာရိတ်ပြီးမှရိတ်သိမ်းပြီးမှပြောက်ဆုံးရတယ်ဆိုတာဒါတော့အများကြီးနဲ့ကိညာနယ်တစ်ခုဖြစ်ပါတယ်။အဲ့ဒီလိုပြောက်ဆုံးရတဲ့အကြောင်းကတော့ကျွန်တော်တို့တူဆောင်တဲ့ဆင်းနေမကောင်းလို့အချောက်တွေ့အောင်လုပ်တဲ့ဒီခဏတွေကအားနည်းလို့ဒါကြောင့်မလို့ပျက်စီးရတာပါ။အဲ့ဒီဟာရေးမပျက်စီးဘူးမဖြစ်အောင်လို့စီးပွားရေးဘက်ကလည်းစီးပွားရေးလုပ်ငန်းရှင်တွေကျွန်တော်စီးပွားရေးဘက်ကလည်းဟိုအကျိုးများရှိစေချင်တယ်နော်။အဲ့တော့ကိုယ့်အတွက်လည်းစီးပွားရေးအကျိုးများရှိအောင်လို့တောင်သူလေသမားတွေအတွက်လည်းမလို့အဖက်နဲ့ဆုံးရှုံးမှုတွေမရှိအောင်လို့အဲ့ဒီပုံမှာအခြေခံပြီးတော့ကျွန်တော်တို့နိုင်ငံလည်းတိုးတက်နိုင်အောင်လို့ဆိုပြီးတော့ဒီလိုဝိုင်းဝန်းပြီးတော့ပုံချိတ်ဆက်လှုပ်ဆောင်ကြမယ်ဆိုတာကိုလည်းစဉ်းစားပေးကြည့်ချင်ပါတယ်။အရင်တုန်းကဆိုလို့ရှိရင်ဒီလိုလုပ်ငန်းတွေမရှိခဲ့ပါဘူး။ဒီလေယာစောက်ပြေးစိုက်ပျိုးရေးမှာအခြေခံပြီးတော့ဒီကျွန်တော်လုပ်ငန်းရှင်များဟာရင်းနှီးမြှုပ်နှံခြင်းအားဖြင့်ကျွန်တော်ရဲ့လေယာဂန္ဓာကိုစက်မှုတို့တဲ့ဤခန္ဓာနဲ့ချိတ်ဆက်ဖို့အစီအစဉ်မျိုးဆိုတာအရင်တော့အကောင့်ထည့်ဖို့ရမရှိခဲ့ပါဘူး။ဒါပေမဲ့လည်းအခုအချိန်မှာဒီလိုစဉ်းစားပြီးတော့အကောင့်ထည့်ဖို့ပြေးစီမှာ
။ဘောက်ကလ29ရက်နေ့ကပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ရှားရှားပါးပါးတွေ့ဆုံမှုအတွင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ပြောကြားခဲ့တဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံကိုဥတီသွားရေးဆိုတဲ့လမ်းစဉ်ဟာမြန်မာနိုင်ငံမှာအခုမှစတင်တဲ့တွေးခေါ်မှုမျိုးမဟုတ်ပါဘူး။အရင်ဥနေဝင်ဦးဆောင်တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်မှာလက်မှုလေယာမှာစက်မှုလေယာတို့ဆိုတဲ့ခေါင်းစဉ်နဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံတော်စီကိုဥတီသွားဖို့နိုင်ငံရေးစီးပွားရေးဆောင်ဖို့အဖြစ်တနင်္ဂနွေတိုင်းတာနဲ့ကြိုးပမ်းဆောင်ရွက်ခဲ့တဲ့နဲ့အောင်မြင်မှုမရခဲ့ပါဘူးမြန်မာနိုင်ငံကတောင်တူအတော်များများဟာစက်ပျိုးရေးနဲ့ရေးသိမ်းရေးကဏ္ဍတွေအပါအဝင်ဆက်ရန်တရားတွေကိုတွင်းတွင်းကြဲကြဲအသုံးပြုလာနေကြပြီဖြစ်ပါတယ်ဒါပေမဲ့စက်တွေကိုအသုံးပြုတိုင်းစက်မှုလေယာလို့မခေါ်ဆိုနိုင်ကြောင်းရန်ကုန်တိုင်းဒေသကြီးအတွင်းဧက150လောက်စက်ကြိုးရေးလုပ်ကင်နေတဲ့လက်ပန်းရှင်တဦးဖြစ်သူဒေါ်စင်မာကျော်ကပြောပါတယ
်စက်တွေနဲ့လုပ်ကင်နဲ့စက်မှုနေရာကိုဟိုနဲ့ကြောင်းရတယ်လို့ပြောလို့ရမလားဒါပေမဲ့ဒီကကြလူတွေအစ်ငယ်နဲ့ဗဟုသုတကောင်တွေအဲ့လိုတွေဒီလိုဖြစ်လာတယ်ဒါပေမဲ့ဒီကစက်တွေနဲ့လုပ်လာတဲ့စက်တွေနဲ့လုပ်လို့ရတဲ့ချိုးနေရာကရေးရက်ပြစီရတယ်ဒါတော့ဖြစ်ကုန်တယ်လေဒီဟာကိုတုံးပြီးရင်ဒီရဲ့ဆက်အဆက်ကိုတော့ဘယ်လိုပြန်မရှိရမယ်ဆိုတာလေပြန်ပြီးတော့သင်ပြရလို့ပြန်ပြီးတော့ခင်ဗျာ
ဒေါ်စင်မာကျော်ဟာအမေရိကန်နိုင်ငံရဲ့ဌာနရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံက SME အသေးစားအလတ်စားစီးပွားရေးလုပ်ငန်းရှင်အဖွဲ့နဲ့အတူမနစ်ကအမေရိကန်နိုင်ငံမှာလာရောက်လေ့လာခွင့်ရခဲ့သူဖြစ်ပါတယ်သူရဲ့ခီးစဉ်အတွင်းအမေရိကန်လူသမားတွေရဲ့ဆက်ရန်တရားအသုံးပြုပုံနဲ့အဲ့ဒီဆက်ရန်တရားတွေရဲ့ဘေးထွက်ဆိုးကျိုးတွေကိုပါလေ့လာခွင့်ရခဲ့တာ
ပါညာတို့ဒီတော်ပြီးအဲ့ဒီမှာလေ့လာကြတာဆိုဒီလိုမျိုးဆက်ကြည့်ရတဲ့လို့ဒီဆိုရင်ဆက်မနေတော့ဒီစိုးရည်ခံတော့ဆက်ကြည့်ရင်လည်းအနေလောက်တယ်ဆိုပြီးလုံလိုက်တော့ဒီလိုရှိမှဟိုဒီနဲ့ပြက်စီးမှုတွေရှိရဲ့ဒီပြက်စီးမှုတွေရှိပါတယ်ပြက်စီးမှုတွေရှိလာတဲ့ကိုသူကနေပြီးတော့စက်မှုတွေရအောင်အရင်ဖြစ်နေတာအနေနဲ့ပြန်ရှော့ချပြီးတော့ဟိုဘာဖြစ်လဲ organic site ဖြစ်နေတာလို့ပါလို့အကုန်ပြင်းတော့ဒီမှာဒီမှာအိုက်လောက်ကြီးပြက်စီးမှုကိုဒါပြီးတော့ပြက်စီးမှုကဟိုတအားရှိသေးတာမျိုးမဟုတ်ဘူးပေါ့နော်ဟိုတိုင်းအချင်းအပြန်ထင်းနေတဲ့အချိန်ကိုကိုဒီနဲ့ကျတော့ဘလို့ပြန်လို့ရှင်ရမယ်ဒီဥစ္စာမျိုးတော့ပိုပြီးကြံပြီးတော့ပြန်လို့ရှင်တော့ပိုပြီးအစီအစဉ်နဲ့လုပ်အောင်လုပ်တယ်။ဆက်မှုရတော့မတုံးလို့တော့မရဘူးတုံးတော့တုံးရပါပဲ။အဲ့ဒီတုံးတဲ့အပေါ်မှာဖြစ်နေတဲ့ဥစ္စာပေါ်မှာဟိုအရင်ကျတို့မြော်ပြရစကားဒါလည်းမြေကြီးအောင်စိတ်ကြီးမြေကြီးတော့ပျော်စီးသေးတာမျိုးမဟုတ်ဘူး။ပျော်စီးသေးတာမျိုးမဟုတ်တဲ့ဥစ္စာပေါ်မှာဟိုဘာဒီခင်းနေနေနေနဲ့ဘလို့လုပ်ချင်တော့ဘလို့ဆိုရဟာဟိုကိုယ်ချင်းနေနေပုတ်ကောင်းနေလို့အောင်မြင် ဒီညပြန်ပြီးရိုက်ဆိုင်နေတဲ့ချိန်မှာဟိုကသူတို့နောက်ကအမိပြန်လိုက်တာတဲ့ကိုကလည်းရှေ့ရနေပြီးပြန်ပြီးသွားမယ်ဆိုရင်ဒီရှေ့ပြန်ရောက်မယ်လို့ခေါင်းမိရတယ
်73စီဈေးတွေအဆမတန်တက်နေတဲ့လက်ရှိအခြေအနေမျိုးမှာဆက်ရန်တရားကိုအားကိုးနေရတဲ့လက်သမားတွေအထင်အားတဲ့အဖြစ်ကိုလည်းဒေါ်စင်မာကျော်ကအခုလိုရှင်းပြပါတယ
်ဟိုကိုကြိမ်စီဈေးတွေတအားတက်တယ်ဒီကကမိုင်းဝေဇာရီထောင်ထားတဲ့လူတွေကကမိုင်းနေနေကြတယ်။ရကြရင်အများစတေကောကိုဒေတောင်းလုံးနဲ့ချိန်နိုင်တယ်။ခုကစီဝေးကအဆမပြန်ဖြစ်လာတဲ့အခါကျတော့ဟိုအဲ့ရောင်လေးတောင်းလုံးနဲ့ချိန်နိုင်တယ်မချိန်နိုင်ဘူးလားလို့ပါမယ်မသိဘူး။ဘာလို့ဒီတဲ့ဆက်ပြေးရဲဆရာတို့ပြည့်စုံနေလို့လည်းမကြောက်ဘူး။ဟိုကုန်ကြစရိတ်တွေအများကြီးပိုလာအောင်လို့ပေါ့
နော်။မြန်မာနိုင်ငံဟာစက်ကြိုးရေးကိုအဓိကအခြေခံတဲ့နိုင်ငံဖြစ်တာကြောင့်လေယာကဏဖုံမျိုးတိုးတက်ရင်တိုင်းပြည်စည်းဝါဖုံမျိုးတိုးတက်အောင်ဦးဆောင်မှုပေးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလက်သမားတွေဟာမျိုးစဘာကအစနိပညာပိုင်းနဲ့တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်နေကြရတဲ့အပြင်ထွက်လာတဲ့ကောက်ပဲတိဏ္ဍာန်တွေကိုလည်းဈေးနှိမ်ခံရတာတွေနဲ့ရင်ဆိုင်နေကြရသေးပါ။နိုင်ငံတော်ကစဘာရောင်းချတဲ့နေရာမှာအခြေခံဈေးနှုန်းကိုတတ်မှတ်ပေးလိုက်ပေမဲ့အဲ့ဒီတတ်မှတ်ချက်ကိုနည်းမျိုးစုံနဲ့ချိုးဖောက်တာတွေရှိနေသေးဖြစ်တဲ့အကြောင်းလဲဒေါ်စင်မာကျော်ကပြောပြပါတယ
်။ဒါကမှမနစ်ပါဆိုရင်မရှိအောင်ပြောဟုတ်ကောင်းတယ်လေကြောက်ရတော့ကောင်းတယ်ငါးလေးအောက်ခံလို့စက်မလာသေးဘူး။ဒါကအဲ့ဒီပေါ်မှာငါးလေးအောက်ခံဟိုနေချက်လာမသေးလားဆိုလို့ပြေးတယ်။ဒါနဲ့အပေါ်မှာဒီနေ့အကြိုက်ကြဖို့ဒီရောင်းနေအောင်လုပ်ကြည့်ပြီးတော့ဒီရင်ခါလေးကျန်စိုးလို့နေနေစမ်းကိုဟိုအစမမရောက်ဘူးလို့ဒီလိုအောင်လို့ဒီစမ်းနဲ့အချိန်ကျနေအဲ့ဒီရောက်လို့ပြောနေတယ်။ဟိုအဲ့ဒါဟိုမဟုတ်ဘူးဒီမှာအစမကျတာလို့ပြောလို့မရှိဘူး။အရင်ကနေချက်ချလိုက်ခြင်းလို့ဒီနေ့အဲ့ဒီစမ်းမရောက်ပါဘူး။အဲ့တော့အမင်းနဲ့ဝင်နေရတော့အများရန်ရုံးတယ်နေကြရတယ်နော
်ရှေ့တိုင်းမှာမှာတော့လက်သမားတွေကြုံတွေ့နေရတဲ့တခြားအခက်အခဲတွေနဲ့လေယာဆက်ပြိုးရေးကဏ္ဍဖုံမျိုးတိုးတက်ရေးအတွက်ဘယ်နေရာတွေမှာပြုပြင်တင်တယ်လဲဆိုတာတွေကိုတင်ပြပေးတော့ပါမယ်ခင်ဗျာ